လာမယ့်သတင်းပတ်ထဲအင်ဒိုနီးရှားမှာလုံမဲ့အာဆီယံထိပ်သီးနဲ့ရှေ့အာရှဒေသထိပ်သီးအစည်းအဝေးတွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်တယောက်ဖို့ရှိပြီးအစည်းအဝေးတွေအတွက်အဓိကဆွေးနွေးနိုင်ပွဲဖြစ်လာမယ့်အကြောင်းအရာတွေကတော့ယူကရိန်းစစ်တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့အငြင်းပွားမှုတွေနဲ့အတူမြန်မာနိုင်ငံရဲ့ကိစ္စလည်းပေါင်းဝင်လာဖို့ရှိပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာရာသိစစ်ကောင်စီကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာကိုစားပြုမှုခြံလှပ်ထားပေမဲ့လို့မြန်မာရဲ့ချင်းကမှုနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားမှာကွဲလွဲမှုတွေရှိနေပါတယ်ဘုလားသမဂ္ဂထွေထွေညီလာခံ2020ခုနှစ်ဆုံးဖြတ်ချက်ထက်မှာမြန်မာစစ်တပ်အာဏာသိမ်းမှုရှုတ်ချထားတဲ့အပေါ်အင်ဒိုနီးရှား၊စင်ကာပူ၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတို့ကရက်တီထောက်ခံပေးမဲ့ဘရူနိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ထိုင်းနိုင်ငံတို့ကမဲမဲပေးပဲနေခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ရှင်းမှုအာဆီယံဘုံသဘောထားချမှတ်ခဲ့ပေမဲ့ဘရူနိုင်း၊ကမ္ဘောဒီးယား၊အခုလက်ရှိအင်ဒိုနီးရှားအလဲကျဥက္ကဋ္ဌ30တိုင်ခဲ့ပေမဲ့အပြေမထွက်နိုင်ခဲ့ပါဘူး။မကြခင်မှာလာအိုနိုင်ငံကအလဲကျဥက္ကဋ္ဌတာဝန်ယူရမှာမို့အင်ဒိုနီးရှားနိုင်ငံလက်ထက်ကလောက်တိုးတက်မှုကိုမြင်ရပွဲမရှိပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်စီကိုအရေးယူထံကတ်တာတွေချမှတ်ထားသလိုဩဂုတ်လအတွင်းနောက်ဆုံးအကြော့မှာတော့စစ်တပ်ကြက်လေစီတွေတင်သွင်းပေးသူတွေကိုပါပြတ်ထားအရေးယူခဲ့တာပါ။အာဏာသိမ်းစစ်တပ်ကိုကောက်ကွယ်ရှုတ်ချပြီးဒီမိုကရေစီပြန်လည်ပေါ်ဆောင်မှုအမေရိကန်စိုးရရဲ့ရည်ရည်ချက်ကိုဒုတိယသမ္မတဟဲရစ်ကထပ်လောင်းဒီအစည်းအဝေးမှာပြောဆိုပွဲရှိပါတယ်။